ဗြိတိသျှဝန်ကြီးချုပ်ဟောင်းမာဂရက်သက်ချာဟာလေဖြတ်တဲ့ဝေဒနာခံစားရပြီးတဲ့နောက်အသက်89နှစ်အရွယ်မှာကွယ်လွန်သွားပါတယ်ဗြိတိသျှနိုင်ငံရဲ့တူဦးသီးသောအမျိုးသမီးဝန်ကြီးချုပ်ဟာတနင်္လာနေ့မနေ့ပိုင်းမှာဝေဒနာသိပ်မခံစားရဘဲတက်တောင်တက်တာကွယ်လွန်သွားခဲ့ကြောင်းမိသားစုရဲ့ပြောခွင့်ရသူလော့တင်ဘဲလ်ကပြောပါတယ်မစ္စသက်ချာဟာပွင့်ပွင့်လင်းလင်းပြောဆိုတတ်တဲ့ Conservative Party ခေါင်းဆောင်ဖြစ်ပြီးတော့1996ခုနှစ်နဲ့1990ခုနှစ်တွေကြာရွေးကောက်ပွဲကို၃ချိန်အနိုင်ရရှိအောင်ကြိုးပမ်းနိုင်ခဲ့သူဖြစ်ပါတယ်19ရာစုနှစ်နောက်ပိုင်းတက်တန်းအရှိချာဆုံးဗြိတိသျှဝန်ကြီးချုပ်လည်းဖြစ်ပါတယ်ဗြိတိနိုင်ငံအတွက်ကြီးမြင့်တဲ့ခေါင်းဆောင်ကြီးတယောက်ဆုံးရှုံးလိုက်ရတာဖြစ်တယ်လို့ထူးချွန်ထက်မြက်တဲ့ဝန်ကြီးချုပ်တယောက်ဖြစ်တဲ့ဗြိတိနိုင်ငံသားတယောက်ဆုံးရှုံးလိုက်ရတာဖြစ်တယ်လို့လက်ရှိဝန်ကြီးချုပ် David Cameron ကပြောဆိုလိုက်ပါတယ်အဲလစ်ပဲဘီမာကြီးကလည်း Mrs. Thatcher ကွယ်လွန်သွားကြောင်းသိရတဲ့အတွက်အလွန်စိတ်ထိခိုက်မှုဖြစ်ရတဲ့အကြောင်း Buckingham နန်းတော်ကပြောပါတယ်။ Margaret Thatcher ဟာဗြိတိန်နိုင်ငံအတွင်းသက်မက်ကတွေကြီးစိုးမှုကိုခြေဖြတ်နိုင်ခဲ့တယ်လို့အစိုးရကပံ့ပိုးပေးမှုတော်တော်များများကိုလည်းလျှော့ချခဲ့ပြီးပုဂ္ဂလိကလုပ်ငန်းရှင်တွေရဲ့အခန့်ကဏ္ဍကိုမြင့်တင်ပေးနိုင်ခဲ့သူရှေးရိုးစွဲဝါဒပြင်းပြသူတူလည်းဖြစ်ပါတယ်။